မွန်ပြည်နယ်တထုံမြို့နယ်ဘက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းခြိတက်ဆန္ဒပြနေကြတဲ့သူတွေကိုဖြိုခွဲဖို့လာတယ်လို့ယူဆရတဲ့စစ်တပ်ကို KNU ရဲ့တထုံခရိုင်တပ်ဖွဲ့တွေနဲ့ဒီကနေ့မနက်မှာတော့အပြန်အလှန်ပစ်ခတ်ကြပါတယ်စစ်တပ်ဘက်က3ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲကြောင့်ဘီလီမြို့နယ်တထုံမြို့ကြားမော်လမြိုင်ရန်ကုန်အဝေးပြေးလမ်းမှာအသွားအလာရာကြီးရပ်တန့်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
မုံပြင်းတဲ့တထုံမြို့နယ်တူဝနောက်စီမြို့လို့ခေါ်တဲ့ကြိုက်ကော်ဝင်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ထောက်ခံပွဲခြေတက်လာတဲ့တပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွဲဖို့လာစင်မှာတထုံခရိုင်ထဲမှာရှိတဲ့ကရင်လက်နက်ကန် KNU တပ်ဖွဲ့ကတားဆီးပစ်ခတ်ခဲ့ရာကအပြန်လှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်က3ယောက်သေဆုံးသွားတယ်လို့ဒေသခံတစ်ယောက်ကပြောပါတယ်အဲ
့ဒီဗဒိန်ရိုးဘက်မှာတဲ့ဒီမနက်အဲ့ဒီ NUG အဲ့ထောက်ခံပွဲရှိတော့အဲ့ဒီတရင်ကြတော့တထုံကစစ်က3ကြီးကျင်းလာတယ်တဲ့လာတော့အကောင့်တိုင်းရှိမှကင်ယူရဲ့ coffee တောင်းနေတဲ့စာနေတော့တနေ့တစ်ချက်ဖောက်လိုက်တယ်ဟိုကလည်းမသိဘူးပေါ့မသိတော့သူတို့ဆက်သွားတော့အတွဲလိုက်ထုတ်လိုက်အဲ့မှာအဲ့ဒီမှာပဲပွဲချင်းဒီ၃ယောက်ပြည်တယ်စစ်တပ်ကပြန်ဖြစ်လာတာပြန်ဖြစ်ဒရာသားကတယောက်ပဲနိုင်ငံသားပဲကောင်းလေးကိုဖြစ်လိုက်တဲ့ပေါင်ထိသွားတယ်ဆိုတာ
ဒီမနေ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့ KNU သထုံခရိုင်တွင်းမှုဘဒုစောစုမြစ်ကခုလိုပြောပါတယ်
ဒီကတော့ဒီလိုပဲ NUG ရဲ့ဒီထောက်ဆောင်ပွဲလုပ်ရတယ်လေဒီကတခါတော့ရှိမှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြောတော့ပြည်သူတွေဆန္ဒတက်လို့ရှိရင်တောင်းနောက်ဆက်နေပေါ့နော်သူတို့ဒီလိုလာပဲအချိန်ယူလို့သူတို့လုံးမပေါ့နော်ဒီလိုနောက်ဆက်လာလို့ရှိတော့ကျွန်တော်တို့ဖွဲ့နေနေရလဲဒီလိုပဲတတိယမှာပေါ့နော်တတိယဆက်လာချင်းဒီတောင်ပေါ်နဲ့ဒီစိုက်ကောကြားမှာလို့ကျွန်တော်ကြားတယ်အကောင့်ချက်သမင်းဆိုင်ဒီတိုင်းရှိလာတယ်မှာအဲ့ဒီနောက်ချင်းမှာတတိယချက်လို့ကျွန်တော်ကြားတယ်
တိုက်ပွဲဖြစ်ပွားပြီး KNU တပ်မတစ်ပြူဟာကုန်းရှိတဲ့ဘီလင်းမြို့နယ်ဆရွှေအောင်ပြကျေးရွာဘက်ကိုစစ်တပ်ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အနီးအနားရွာသားတို့ချို့တေဆုံးတန်ရာရရှိခဲ့တယ်လို့လည်းတထုံခရိုင်တွင်းမှုဘရုစောစုမြစ်ကပြောပါတယ်
ဒီလိုလည်းကြည့်တော့ရှိတာခုကျွန်တော်စားနေပြီလည်းလည်းကြည့်ပြည့်တယ်အဲဒီကျွန်တော်တို့စားတော်ရွာပြစ်မှာနှလုံးကြတယ်အင်းရွာမှာနှလုံးကြတယ်အဲဒီမြန်ကောင်းစားဗျာလည်းလည်းကြည့်ကြတယ်တယောက်ဖြေတယ်တယောက်တန်ရာရတယ်
KNU တပ်ဖွဲ့တွေရှိရာဘက်ကိုမြန်မာစစ်တပ်ကနေညနေပိုင်းထိပစ်ခတ်နေတယ်လို့တထုံမြို့ခံတူကပြောပါတယ်
။နောက်ပိုင်းမှာကံတော်ရင်းတွေထွက်ခြားတူရောရွာတွေကျုံဝင်မှုရဲ့နောက်နောက်နေ့ကြီးနဲ့တောင်ပင်းရောက်ပြည့်ဖြစ်တယ်။ KNU တပ်မတည်ပြီးတော့ကိုကိုဒီရယ်လေးနှမ်းပြတဲ့ရွာတွေကိုကြားတယ်။အုံလေးလုံးကြားတယ်။ဒီနေ့ကနေကြတာလေ
KNU နဲ့တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်ကောင်စီတပ်တွေအင်အားဖြည့်ဖို့တထုံမြို့ဘက်ကနေလာနေကြတဲ့အတွက်ရွာတွေတွင်ဝေရောက်လာမှကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။မြန်မာစစ်တပ်နဲ့ KNU ထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီနေ့ဧပြီလ23ရက်နေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ KNU တပ်တွေတထုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားပြီးနောက်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးပေါ်ကတထုံနဲ့ဘီလင်ကြားကားလမ်းပေါ်မှာအသွားလာရပ်တန့်သွားတယ်လို့သူဝနဝတီမြို့ခံလူကပြောပါတယ
်ကားတွေမနေ့ကပြည့်ပြည့်ချင်းတော့ပိတ်ထားတယ်ပိတ်တာကူးပြန်သွားပြီခုနကတစ်ချက်ကအဲ့ဒီပဒင်ယူမှအတန်ကြားလို့ကားလမ်းပြန်ပိတ်တယ်ပဒင်ယူတဲ့နောက်မှကြားမှလည်းညံပိတ်ထားတယ်
ညနေပိုင်းထိတော့ပြစ်ခတ်တံတွေကြားနေစေချင်နေမှုကားလမ်းမပွေသေးဘူးလို့လည်းသထုံမြို့ခံတွေကပြောပါတယ်လက်ရှိကရင်မျိုးရာစီယုံ KNU လက်အောက်ခံတပ်တွေထဲကဖားပုံခရိုင်မှာရှိတဲ့တပ်မဟာငါးနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်တိုက်ဆူသလိုဖြစ်ပွားနေသလိုတထုံခရိုင်ထဲမှာရှိတဲ့တပ်မဟာတဲ့ထဝဲခရိုင်ထဲမှာရှိတဲ့တပ်မဟာ၄ဒူပလာယခရိုင်တပ်မဟာ၆တို့နဲ့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ